Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြည်စုံနဲ့မနက်ခင်းဖြစ်ကြပါလိမ့်မယ်နော်။ VOA အမေရိကန်တိုင်း2019ခုနှစ်ဩဂုတ်လ18ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30 40 48 50တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဗျာ
။ကျွန်တော်ကတော့ဂျော်ဆန်သာပါ။အမေရိကန်ပြည်ထောင်စုမှာဒီဖြူကြီးစိုးရေးဝါဒီနဲ့သူတို့ဆန့်ကျင်သူတွေကိုဒဏ်ထူထားဖြစ်တင်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်တယောက်အပြင်းထန်ဝေဖန်ခံရတဲ့သတင်းဒုံးကြီးဆန်တက်မှုကိုရွှေ့ဆိုင်းလိုက်တဲ့အတွက်မြောက်ကိုရီးယားခေါင်းဆောင်ကိုဒေါ်နယ်ထရမ့်ကချီးကျူးလိုက်တဲ့သတင်းနဲ့အိန္ဒိယနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုမောင်းထုတ်မှမဟုတ်ပဲစီးစစ်နေခြင်းသာဖြစ်တယ်လို့အိန္ဒိယအစိုးရပြောကြားလိုက်တဲ့သတင်းတွေကိုမှအင်ဂျင်နီယာတင်ဆက်တော့မှာဖြစ်ပါရခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကလာတဲ့ရွှေပြောင်းဒုက္ခသည်တွေကိုအင်ဒိုနီးရှားမှာခိုလုံခွင့်ပေးထားတယ်လို့အင်ဒိုနီးရှားသမ္မတကပြောကြားပါတယ်
။မြန်မာ untuk menyelesaikan konflik di Rakhine State melalui pembangunan yang
လွတ်တော်တွင်မှာပြောကြားသွားတာပါ။ဒီအကြောင်းသတင်းတွေပြီးနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူဒီ Virginia ပြည်နယ် Charlotte Bay မှာဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရန့်ရဲ့ပြောကြားချက်အပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုလည်းကြားရဖို့ရှိသလိုရခိုင်ပြည်နယ်အရေးမှာဒီဘူးတီတောင်မောင်းတော်ရသေးတောင်ဘက်အကျန်းဖက်ကိစ္စတွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်မှာဘာတွေဆွေးနွေးပါသလဲ။တခါ29ချိန်မြောက်စီးဂိမ်းမှာမြန်မာဘောလုံးအသင်းအလားအလာဘယ်လိုရှိသလဲဆိုတာဒီကိုတင်ပြသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသာနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ။
ပြည်ကြတဲ့ရပိုင်းကဖြစ်ပေါ်ခဲ့တဲ့ Virginia ပြည်နယ် Charlotte Vales မြို့ကအမျိုးသမီးတူစီဆုံးခဲ့ရတဲ့အကြမ်းဖက်ပဋိပက္ခနဲ့ပတ်သက်ပြီးလူမျိုးကြီးစိုးရေးဝါဒီတွေကိုရောသူတို့ကိုတုံ့ပြန်ဆန္ဒပြသူတွေကိုပါပြစ်တင်ရမယ်လို့ပြောကြားခဲ့တဲ့အတွက်သမ္မတ Donald Trump ဟာဝေဖန်မှုတွေနဲ့ဇက်တိုက်ရင်ဆင်နေရပါတယ်။သမ္မတရဲ့ဒီမှတ်ချက်ကြောင့်သမ္မတရဲ့စီးပွားရေးအကြံပေးကောင်စီကအရာရှိကြီးခုနှစ်ဦးနှုတ်ထက်သွားပြီးတဲ့နောက်ထိပ်တန်းကုမ္ပဏီအုပ်ချုပ်ရေးမှုတွေနဲ့ဖွဲ့စည်းထားတဲ့ဒီစီးပွားရေးကော်မတီနှစ်ခုကိုသမ္မတကဘုရုနဲ့မှဖျက်တင်လိုက်ပါတယ်။စီးပွားရေးသမားတွေကိုဖိအားပေးနေတော့ပဲကော်မတီနှစ်ခုကိုဖျက်ပစ်လိုက်ပြီလို့သမ္မတကဆိုပါတယ်။ဒီမတိုင်ခင်တရက်ကတော့နှုတ်ထွက်တဲ့လူရဲ့နေရာမှာလွယ်လွယ်ကူကူအစားထိုးလို့ရတယ်လို့သူကပြောခဲ့တာပါ။နှုတ်ထွက်သူအကြီးကတူကဆိုရင်လူမျိုးရေးခွဲခြားမှုနဲ့လူသတ်မှုကလုံအောင်ဆက်ဆုပ်ရုံရှာပွဲကောင်းပြီးဒီကိစ္စမှာသမ္မတဟာပြတ်ပြတ်သားသားယက်တည်ရမယ်လို့ဆိုပါတယ်။နိုင်ငံရေးဝန်ကြီး Rex Tillerson ကလည်းအမုန်းတရားနဲ့အကြမ်းဖက်မှုကိုဆုတ်ချပြီးသူတို့ပြည်သူတွေကြမှာဒါတွေအတွက်နေရာမရှိဘူးလို့ဆိုပါတယ်။အလားတူသော်ပဲနိုင်ငံတော်ရှင်းလင်းရေး Jeff Sessions ကလည်းလူမျိုးရေးခွဲခြားမှုလူမျိုးကြီးဝါဒအမုန်းတရားအကြမ်းဖက်မှုစတာတွေဒီလိုမကြာခဏပေါ်ထွက်လာတာကိုလုံးဝလက်မခံနိုင်ဘူးလို့ပြောကြားလိုက်ပါတယ်
။ American ပိုင်း Guam ကျွန်းရဲ့ကမ်းခြေတွေကိုဒုံးလက်နဲ့ပြစ်လွတ်မဲ့အစီအစဉ်ရွှေ့ဆိုင်းမှုနဲ့ပတ်သက်လို့မြောက်ကိုရီးယားကောင်ဆောင် Kim Jong-un ဟာတိတ်ကိုညံညံအမျော်မြင်ရှိပြီးစင်ကြေတုံးသက်ထားတဲ့ဆုံးဖြတ်ချက်ချလိုက်တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်တကယ်လို့သာဒုံးလက်နဲ့ပြစ်လွတ်ခဲ့မယ်ဆိုရင်အခြေအနေဟာဆိုးရွားနိုင်ပြီးလက်ခံနိုင်စရာမရှိဖြစ်လိမ့်မယ်လို့ထရမ့်က Twitter ကွန်ရက်မှာပုဒ်တပုနေ့ကရေးသားလိုက်ပါရယ်မြောက်ကိုရီးယားကောင်ဆောင်ကိုအင်ကာနီကအစိုးရသတင်းမီဒီယာမှာကိုးကားဖော်ပြရမှာတော့အမေရိကန်ဘက်ကတိတ်ကိုအန်ဒီအကြီးကြီးလက်လွတ်စပယ်နိုင်တဲ့အရေးယူဆောင်ရွက်မှုတွေဆက်လုပ်မလားဆိုတာကိုစောင့်ကြည့်မှာဖြစ်တဲ့အတွက်သူ့အနေနဲ့တောင်ပိုင်းကီလိုမီတာ3400အကွာမှာရှိတဲ့ဂွမ်ကျွန်းအနီးဂျပန်ပင်လယ်ပြင်ကိုဖြတ်ပြီးဒုံးလက်နဲ့လေးစင်းပြင်လွတ်မဲ့အစီအစဉ်ကိုလောလောဆယ်မှာဆိုင်းငံ့ထားတဲ့အကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်ရှင
်။အမေရိကန်ပြည်ထောင်စုဗီနီယာပြည်နယ် Charlotte Vales မြို့လူမျိုးကြီးစိုးရေးဝါဒီတွေစုဝေးနေတာကိုဆန္ဒပြတဲ့လူအုပ်ထဲကာတူးကြီးဝင်တိုက်ခံရလို့သေဆုံးသွားတဲ့အမျိုးသမီးအတွက်အထိမ်းအမှတ်ဗုဒ္ဓပွဲကိုဗုဒ္ဓနေရာကျင်းပခဲ့ပါတယ်။ကွယ်လွန်သွားသူအသက်32နှစ်အရွယ်ဟက်ဇာဟီယာဟာ Charlotte Field ဒေသခံဖြစ်ပြီးလူမျိုးကြီးစိုးရေးဝါဒီတွေကိုဆန့်ကျင်ဆန္ဒပြရမှာပါဝင်ခဲ့သူဖြစ်ပါတယ်။သူသေဆုံးသွားရမှုဟာသူပြောကြားလိုတဲ့သတင်းစကားကိုပုံမခိုင်ခိုင်မာမာပြသသွားတာဖြစ်တယ်လို့သူမိခင်ကဗုဒ္ဓပွဲမှာပြောကြားပါတယ်။သူတို့ဟာကျမသမီးကိုဆက်ပြီးနှုတ်ပိတ်ဖို့ကြိုးစားကြတယ်။ဒါပေမဲ့ဘာဖြစ်လာသလဲ။အခုကျမသမီးကိုပူပြီးအလေးထားလာကြတယ်လို့သူကပြောကြားသွားပါတယ်။သူသမီးကိုဂုဏ်ပြုသွားအပြင်စီကြီးခံရေးအယူဆကိုဖြန့်ရှိကြဖို့လည်းသူကတိုက်တွန်းပါတယ်။သူ့ရဲ့ညီမဝန်းခွဲတူကတော့မင်းသွားပြီမဲ့ငါတို့ရင်ထဲမှာအမြဲရှိနေပါမှလို့ပြောကြပြီးမျက်ရည်မဆက်နိုင်ဖြစ်ခဲ့ပါတယ်။ စနေနေ့တုန်းကလူဖြူကြီးစိုးရေးဝါရီနဲ့ဆန့်ကျင်သူတွေပဋိပက္ခဖြစ်ပြီးအစောပိုင်းမှာရဲကမထင်နိုင်ခဲ့ပဲနောက်ပိုင်းမှမှလူစုခွဲသွားခဲ့ပါတယ်။ဗီဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးခေါင်းတင်ကင်းကလည်းဗီဂျီးနီးယားပြည်နယ်မှာလူဖြူကြီးစိုးရေးဝါရီနဲ့စိတ်ဝမ်းကွဲပြားမှုတွေကြောင့်သမိုင်းဒဏ်ရာဒဏ်ချက်တွေအများကြီးရှိခဲ့ပြီးဒီခုခါမှာအခြေအနေတိုးတက်လာပြီးဖြစ်တဲ့အတွက်နောက်ပြန်မလှည့်နိုင်ကြောင်းပြောကြားသွားပါတယ်
။ဗီနီဇွဲလာရဲ့နိုင်ငံရေးပဋိပက္ခကိုနိုင်ငံရေးအရာဖြေရှာဖို့စစ်စက်ညှိနှိုင်းမှုတွေပြန်လည်စတင်ဖို့အတွက်သက်ဆိုင်ရာအစိုးရနဲ့အတိုက်ခံအုပ်စုကိုကုလသမဂ္ဂအတူရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကဗုဒ္ဓဘုနေ့ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်ပါတယ်။ဒါအပြင်နိုင်ငံတကာနဲ့ဒေတာရင်းခေါင်းဆောင်တွေကဗီနီဇွဲလားအစိုးရနဲ့အတိုက်ခံတို့ကိုနိုင်ငံရေးစစ်စက်ညှိနှိုင်းမှုတွေရှေ့တိုးဆောင်ရွက်ဖို့ကြိုးပမ်းနေမှုတွေကိုလည်းအတူရေးမှုချုပ်ကအပြည့်အဝထောက်ခံလိုက်ပါတယ်။ဂျောင်းဝင်စစ်စက်ပေးတဲ့ပုံကိုယ်တွေနဲ့လည်းသူနီနီကက်ကက်ဆက်သွယ်လျက်ရှိတယ်လို့အတွင်းမှုချုပ်ကပြောပါရယ်ဧပြီလကစလို့ဗင်နီဇွဲလားမှာနိုင်ငံရေးအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့အတွက်လူအနည်းဆုံး120တေဆုံးခဲ့ပါတယ်ရှင
်ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 935စိုင်းဒိုမီတာ40 kHz 433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာစိုင်းလန့်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ Washington DC VOA ကသတင်းတွေကိုဆက်လိုက်ကြီးညာနေပါတယ်။တောင်းနဲ့ချီတဲ့ Rohingya Muslim တွေကိုပြန်ပို့မဲ့ကိစ္စအပေါ်ကုလသမဂ္ဂအကြီးအကဲကစိုးရင်ကြောင်းပြောကြားခဲ့ပြီးတဲ့နောက်တရက်အကြာမှာမြန်မာနိုင်ငံမှာနှိကုတ်ခံရလို့ထွက်ပြေးလာသူတွေကိုမောင်းထုတ်မှမဟုတ်ဘဲစဉ်းစားနေကြတာဖြစ်တယ်လို့အိန္ဒိယအရာရှိသူကပြောကြားလိုက်ပါတယ်။ UNHCR မှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားသူ 15,000 တောင်မပြည့်ပေမဲ့အိန္ဒိယနိုင်ငံအနှံ့ရောက်နေရတဲ့ Rohingya Muslim ဥယျာဉ်ကတော့ 4,000 လောက်ရှိနေပါတယ်။ပြီးခဲ့တဲ့ပတ်တုန်းကတရားမဝင်ပြောင်းရွှေ့လာသူတွေကိုစစ်စစ်ပြီးပြန်လည်မောင်းထုတ်ဖို့ပြည်내အရာရှိတွေကိုမှာကြားထားတယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီး Kiran Rijiju ကပါလီမန်မှာပြောကြားခဲ့ပါတယ်။ဒီလိုပြောင်းရွှေ့ဝင်ရောက်လာသူတွေဟာအကြမ်းဖက်သမားတွေအတွက်လူသူစုဆောင်းနိုင်တဲ့နေရာဖြစ်နိုင်ခြင်းရှိပြီးအိန္ဒိယပြည်သူတွေရဲ့ရာဗန်ခွင့်ကိုထိပါယူတာမကလူမျိုးရေးဆိုင်ရာအရေးကြီးတဲ့စိန်ခေါ်မှုဖြစ်နေတယ်လို့လည်းသူကပြောကြားခဲ့တာဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာဟာအော်တိုဘာလအတွင်းအမေရိကန်သမရအင်ဂျီရောကိုလာရောက်လည်ပတ်မယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးနဲ့လုံခြုံရေးကိစ္စအပြင်ထိုင်းအမေရိကန်နှစ်နိုင်ငံဆက်ဆံရေးနှွေးထွေးမှုပြတ်သားတဲ့သဘောလည်းဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့အပတ်အတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ထိုင်းနိုင်ငံကိုတွားရောက်ခဲ့တာဟာထိုင်းနိုင်ငံမှာ2014ခုနှစ်စစ်အာဏာသိမ်းချိန်ကစလို့အစ်မြင့်ဆုံးအမေရိကန်အရာရှိကြီးတဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်။ဝန်ကြီး Tillerson ရဲ့ထိုင်းခီးစဉ်နဲ့ဝန်ကြီးချုပ်ပရာယုတ်ကိုသမ္မတဒေါ်နယ်ထရန့်ဖိတ်ကြားလိုက်တာဟာစစ်အာဏာသိမ်းမှုအပြီးနှစ်နိုင်ငံဆက်ဆံရေးပုံမှန်တိစောက်မှုနောက်ဆုံးလုပ်ရက်လည်းဖြစ်ပါတယ်ရှင်
။အခုယူကရိန်းနိုင်ငံမှာရှိနေတဲ့ယခင်ဆိုဗီယက်ခေတ် Yuzmash Lenetsayon ဟာမြောက်ကိုရီးယားအတွက်ဒုံကျည်နည်းပညာပံ့ပိုးခဲ့တဲ့အရင်းအမြစ်ဖြစ်နိုင်တဲ့ဆိုတဲ့ဆိုဆွဲချက်ကိုယူကရိန်းအရာရှိတွေနဲ့သုံးသပ်သူတွေကမဆိုင်မတွညင်းဆန်လိုက်ပြီးဒါဟာရုရှားအပေါ်မှာစံပြရှိအောင်ပြန်လည်လမ်းကြောင်းပြလိုက်တာဖြစ်ပါတယ်။ဆုတ်ခွေးပြီးဒုတဲ့ကြီးမားတဲ့ဒီပစ္စည်းတွေကိုလွတ်လွတ်ကူကူတင်ပို့လို့ရမှာမဟုတ်ဘူးလို့ KF မြို့တော်စစ်ရေးသူတွေဒီအဖွဲ့အကြီးအကဲကဒီကိုပြောပါတယ်။ဖြစ်နိုင်တာကရုရှားကတစားစီဖြုတ်ထားတဲ့ဒုံးကျည်ကိုပဲမြောက်ကိုရီးယားရရှိသွားတာဖြစ်မယ်လို့လည်းဆိုပါတယ်။နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကစုရည်စနာအစီရင်ခံစာရေးသသူ Michael Elman ကတော့မြောက်ကိုရီးယားဟာယူကရိန်းသို့မဟုတ်ရုရှားစီကအကူအညီရရှိခဲ့တာဖြစ်နိုင်တယ်လို့ဆိုထားတာပါ။ယူကရိန်းဘက်ကတော့သူတို့နိုင်ငံဟာ1991မှာဆိုဗီယက်လက်အောက်ကလွတ်လပ်ရေးရပြီးချိန်ကစလို့စစ်သုံးပက်ထင်းတပ်ဒုံးကျည်ကိုမထုတ်လုပ်တော့ဘူးလို့ဆိုထားပါတယ်ခင်ဗျာ
။နှစ်ပေါင်းတန်းတရာရှိတဲ့ပဇင်းရုပ်ချင်းကို BBC ဝါရင့်အတန်လွှင့်အမှုတန်းအပြင်တဘာဝပတ်ဝန်းကျင်လေ့လာသူ David Attenborough ကိုအမှုထားပြီးသိပ္ပံပညာရှင်တွေကအမည်မှတ်ခေါ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းဩဂုတ်လ16ရက်နေ့ကကြေညာခဲ့ပါတယ်။Mesostickster David Attenborough လို့အမည်ပေးထားတဲ့ဒီရှေးဟောင်းပဇင်းရုပ်ကျွင်းကိုပဇင်းရုပ်ကျွင်းရဲ့တပ်တန်းဟာနှစ်ပေါင်းတန်းတရာရှိနေတာပါဒီရုပ်ကျွင်းကိုမြန်မာနိုင်ငံကချင်ပြည်နယ်ကထွက်တဲ့ပရင်းထဲမှာသိပ္ပံပညာရှင်တွေကဒီနှစ်စန်းပိုင်းကတွေ့ရှိခဲ့တာဖြစ်ပါတယ်အဲ့ဒီပိုးကောင်ရဲ့ဦးခေါင်းဟာထူးခြားစံပြပြီးသစ်ပင်တွေပေါ်မှာ တွားသွားတဲ့သဘောတက်ရောက်စေတဲ့ပိန်ရှိရှိခြေထောက်တွေရှိတာကိုလည်းတွေ့ရတယ်လို့ဆိုပါတယ်။အဲ့ဒီထူးဆန်းတဲ့ပိုးကောင်ပစင်းမှာတခြားဘယ်ပိုးကောင်တွေမှမတူတာကြောင့်တိတ်ပန်ဆိုင်ရာမျိုးရင်းတစ်ခုဖြစ်တီးခြားသတ်မှတ်ဖို့လိုလိမ့်မယ်လို့အဲ့ဒီတုန်းကတိတ်ပန်ပညာရှင်တွေကပြောခဲ့တာပါ။ဒိုင်နိုဆောခေတ်ကတည်ရှိခဲ့တဲ့ဒီပိုးကောင်ဟာအရန်သေးလွန်ပြီးအတောင်ပံတွေလည်းမပါဘူးလို့ဆိုပါရယ်အဲ့ဒီပိုးကောင်မျိုးနှစ်ကောင်သာတွေ့ရှိခဲ့ရပြီးသူတို့ဟာမြန်မာနိုင်ငံမှာတွေ့ရှိတဲ့ပရင်းထဲမှာပုံစံမပြတ်တည်ရှိနေတာလို့ဆိုပါရယ်ရှင
်ကျွန်တော်ဗီဒီယိုမနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဥကြော်ဆန်သားနဲ့မတ်အင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bamis.voanews.com internet ဆာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook ဆာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့မြန်မာသတင်းတွေမတိုင်ခင်မှာနိုင်ငံကသတင်းလွှာတပုတ်အမေရိကန်နဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်ဗာဂျီးနီးယားပြည်နယ်ရှာလော့ဗေးမှာဖြစ်ပြီးခဲ့တဲ့စနေနေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာနှစ်ဖက်စလုံးကအပြစ်ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီဖြစ်ပွားခဲ့တဲ့နေ့ကပြောခဲ့တာကိုနောက်ပိုင်းမှာလည်းထပ်ပြောခဲ့ပါတယ်။အခုလိုပြောကြားချက်တွေကြောင့်အမေရိကန်သမ္မတဟောင်းနှစ်ဦးအပါအဝင်လွှတ်တော်အမတ်တွေကုလသမဂ္ဂနဲ့နိုင်ငံကခေါင်းဆောင်တွေရဲ့ရှုံချတဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။အကြောင်းဆုံးကတော့ဒေါ်လလတန်းကစူးစီးတင်ပြထားတာပါ
။ဗီဂျီးနီးယားပြည်နယ်ရှာလော့စ်ဗီးမှာပြီးခဲ့တဲ့ဒီနေ့ပတ်ကောင်ကလူပြူကြီးစိုးရေးဝါဒီတွေနဲ့ဆန့်ကျင်သူတွေကြားအကြမ်းဖက်မှုဖြစ်ပွားပြီးစကသမ္မတထရမ့်ကနေတစ်ဖက်စလုံးမှာဆိုးတဲ့လူတွေရှိတယ်လို့ပြောခဲ့တဲ့အတွက်ကြောင့်ဝေဖန်ခံခဲ့ရတာဖြစ်ပါတယ်။ကလင်နန်နေမှာတော့သမ္မတထရမ့်ကနာဇီလက်သက်တွေနဲ့လူပြူကြီးစိုးရေးဝါဒီတွေကိုပစ်တင်ရှုံချခဲ့ပြီးမဲ့လို့လေလူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့သူတွေကတော့သူကထဲမပြောခဲ့ပါဘူး။ဒါပေမဲ့အင်္ဂါနေ့မှာတော့သူကဒီအကြမ်းဖက်မှုတွေနှစ်ဖက်စလုံးမှာတာဝန်ရှိတယ်ဆိုပြီးဆန္ဒပြမှုဖြစ်စားကသူပြောခဲ့တာကိုထပ်ပြီးပြောခဲ့တာဖြစ်ပါတယ
် I think there's blame on both sides you look at both sides
နှစ်ဖက်လုံးမှာအပြစ်ရှိကြတယ်လို့ကျွန်တော်ထင်ပါတယ်နှစ်ဖက်စလုံးကိုကြည့်ရင်အပြစ်တွေကိုမြင်လာရမှာပါကျွန်တော်အနေနဲ့အဲ့ဒါကိုလုံးဝတန်ရမရှိပါဘူ
းအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာတော့သမ္မတနဲ့သတင်းတောက်တွေကြားထိတ်တန့်ရင်ဆိုင်တွေ့ကြရပါတယ်ထရမ့်အနေနဲ့လူပြူကြီးစိုးရေးဝါဒီတွေဖြစ်တဲ့နာဇီလက်သက်တွေ KKK ခေါ် Ku Klux Klan အစရှိတဲ့စကလုံးတွေကိုအကြမ်းဖက်မှုဖြစ်ပွားပြီးနှစ်ရက်ကြာမှသာဘာလို့ထည့်ပြောပြစ်တာလဲလို့သတင်းတောက်တွေကမေးခွန်းထုတ်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအုပ်စုတွေရဲ့ဖွဲ့ဝင်တွေဟာ Confederate ဗိုလ်ချုပ် Robert E. Lee ရဲ့ရုပ်ထုဖယ်ရှားရေးကြိုးပမ်းမှုကိုကန့်ကွက်ဆန္ဒပြဖို့ Charlottesville မှာပြီးခဲ့တဲ့သတင်းပတ်ကရောက်လာကြတဲ့လူတွေထဲမှာပါဝင်တာဖြစ်ပါတယ်။နာဇီဝါဒကိုနှစ်သက်တယ်လို့ယူဆရတဲ့လူငယ်တဦးကဆန္ဒပြတဲ့သူတွေကြားမှာကားကိုအတင်းဖြတ်မောင်းခဲ့တဲ့အတွက်အမျိုးသမီးတဦးသေဆုံးခဲ့ပြီးလူ20လောက်လည်းဒဏ်ရာရရှိခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကအင်္ဂါနေ့ကနှစ်ဖက်စလုံးကိုအပြစ်တင်လိုက်ပါတယ်
။ You had a group on one side that was bad and you had a group on the other side that was also very violent and nobody wanted
တဖက်မှာရှိနေတဲ့အုပ်စုကသိုးတယ်လို့ကျန်တဲ့တဖက်မှာရှိနေတဲ့အုပ်စုကလည်းကျန်တဲ့အုပ်စုဖြစ်ပါတယ်။ဒီချက်ကိုဘယ်သူကမှအမှန်မပြောချင်ကြတော့ကျွန်တော်ကဒီချက်ကိုအခုထုတ်ပြောတာဖြစ်ပါတယ်ခွင့်ပြုချက်ကြုံမြူပဲတစ်ဖက်အုပ်စုကအတင်းဝင်လာပြီးသူတို့ကတိတ်ကိုကြမ်းတမ်းခဲ့တာပ
ါသမ္မတထရမ့်ရဲ့ခုလိုကောက်ချက်ချပြောကြားမှုတွေနဲ့ပတ်သက်လို့ Republican သမ္မတဟောင်းဦးလိုဖြစ်ကြတဲ့ George H.W. Bush နဲ့တားဖြစ်သူ George W. Bush တို့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ရမှာ American ပြည်ထောင်စုအနေနဲ့လူမျိုးရေးခွဲခြားမှုဘာသာရေးခွဲခြားမှုနဲ့အမုန်းတရားပုံစံအားလုံးတို့ကိုအမြဲပဲလက်မခံပယ်ချရမှာဖြစ်တယ်လို့ပြောခဲ့ပါတယ်။ Republican အမတ် John McCain ကလည်းလူမျိုးရေးခွဲခြားသူတွေနဲ့အမုန်းတရားနဲ့တည်ယူသံစွဲကိုဆန့်ကျင်တဲ့ American နိုင်ငံသားတွေကြားဘယ်လိုမှကြီးဝသိခါပိုင်းရတူညီတယ်လို့နှိုင်းယှဉ်လို့မရနိုင်တဲ့အကြောင်းသူ့ရဲ့ Twitter ကလည်းဆင့်ရေးသားခဲ့ပါတယ်။ကုလသမဂ္ဂတွေးမှုချုပ် Antonio Guterres ကတော့လူမျိုးရေးနဲ့ဘာသာရေးခွဲခြားမှုတွေကိုနေရာတိုင်းချိန်တိုင်းမှာပြည်တည်ရှုံချကြရမယ်လို့ဗိုလ်ထုကြီးကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
် Racism, xenophobia, antisemitism or Islamophobia are
လူမျိုးရေးခွဲခြားမှုနိုင်ငံသားတွေကိုမုန်တိမှုဂျူးဘာသာနဲ့အစ္စလာမ်ဘာသာတွေကိုမုန်တိမှုတွေဟာကျွန်တော်တို့လူအဖွဲ့အစည်းကိုအစိတ်ကျင်းစေတာဖြစ်ပါတယ်ဒီယူဆတွေကိုနေရာတိုင်းအချိန်တိုင်းမှာဆန့်ကျင်ကန့်ကွက်ကြဖို့ကျွန်တော်တို့အားလုံးမှာတာဝန်ရှိပါတယ်
ပြည်ထောင်ဝင်ကြီးချုပ်ထရီဇာမေကတော့ ဖက်စစ်ဝါဒီတွေနဲ့အဲ့ဒီဝါဒကိုဆန့်ကျင်တဲ့သူတွေကြားဘယ်လို့မှတူညီမှုကိုမတွေ့ရတဲ့အကြောင်းပြောပြီးလက်ရဇွန်းရောက်သူတွေရဲ့အမြင်တွေကိုရှုံချဖို့ကရာဒူးတာဝန်ယူထားသူတိုင်းတွေအရေးကြီးတဲ့အကြောင်းပြောခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလမကာကလည်းရှာလက်စ်ဗယ်ဆန်တာပြမှုနဲ့ပတ်သက်လို့လူမျိုးကြီးစိုးရေးဝါဒီတွေကိုပြစ်တင်ရှုံချလိုက်ပြီးလူမျိုးရေးခွဲခြားမှုလက်ရဇွန်းရောက်တဲ့အကြမ်းဖက်မှုတွေကိုကဘာကြီးရဲ့ဗနီယာမာပဲဖြစ်ဖြစ်ပြက်ပြက်သားသားတုံ့ပြန်အရေးယူရမှာဖြစ်တယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ်။ရှာလက်စ်ဗယ်ဆန်တာပြအကြမ်းဖက်မှုနဲ့ပတ်သက်လို့သမ္မတရဲ့ပြောဆိုချက်ဟာပြောညာလုံးတဲ့အတွက်ကြောင့်လေသမ္မတရဲ့အမေရိကန်ကုန်ထုတ်လုပ်ငန်းအကြံပေးကောင်စီကစီးပွားရေးလုပ်ငန်းရှင် CEO တွေဟာတဖွဲ့ဖွဲ့နှုတ်ထွက်ခဲ့ကြတဲ့အတွက်ကြောင့်လေသမ္မတအနေနဲ့ကောင်စီကိုပုတ်ထုနေကဖျက်သိမ်းလိုက်ကြောင်း Twitter ကတစဉ်ကြေညာရတဲ့အခြေစိုက်ခဲ့ပါတယ်ရှင်
။ဒေါ်လာလန်တန်တင်ပြခဲ့တာပါ။အခုတော့မြန်မာပြည်နဲ့ဆိုင်တဲ့သတင်းတွေကိုဇက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံကလာတဲ့ရွှေပြောင်းဒုက္ခသည်1800ကျော်ကိုအင်ဒိုနီးရှားနိုင်ငံမှာခိုလွန်ခွင့်ပေးထားကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒိုကမနေ့ဗုဒ္ဓဟူးနေ့ကအင်ဒိုနီးရှားလွှတ်တော်မှာပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံပိုင်ကျွန်းတချို့မှာ9နှစ်ကြာရောက်ရှိနေကြတဲ့ရခိုင်ပြည်နယ်ကလာတဲ့မွတ်စလင်ဒုက္ခသည်တွေကတော့ခွဲခြားဆက်ဆံခံရမှုတွေရင်ဆိုင်နေရပြီးသူတို့အနာဂတ်ပျောက်ဆုံးနေတယ်လို့ပြောပါတယ်။မိုင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြပါပါ။
အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြင့်သမ္မတဝီဒိုဒိုကအင်ဒိုနီးရှားလွှတ်တော်မှမိကွန်းပြောကြားရမှာရခိုင်ပြည်နယ်ပဋိပက္ခမှာအင်ဒိုနီးရှားအစိုးရကပါဝင်ကူညီဆောင်ရွက်ပေးနေတာရင်းနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောဆိုသွားပါတယ်
။မြန်မာ untuk menyelesaikan konflik di Rakhine State melalui pembangunan yang
ဒီကားဖြင့်ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ဆည်းရမှာဖွံ့ဖြိုးတိုးတက်ရေးအပါအဝင်လူခွင့်ရေးတွေကိုလေးစားဖို့နဲ့လူမှုတိုင်းဝန်အားလုံးကိုကာကွယ်ပေးရေးဆော့ရဲစီစဉ်နေနဲ့ဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းနေပါတယ်။ပြည်ပကလေးကြောင့်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရွှေပြောင်းဒုက္ခသည်အရေးအတွက်1806ဦးကိုအင်ဒိုနီးရှားနိုင်ငံမှာခိုလုံခွင့်ပေးထားပါတယ်။နောက်ပြီးတော့ထောက်ပံ့ကူညီမှုတွေနဲ့စာတင်ကျောင်းတွေဆောက်လုပ်ဖို့ပံ့ပိုးပေးခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းအပါအဝင်ဆူမာထရာ၊မေဒန်နဲ့အာချေးစတဲ့နေရာတွေမှာရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေကြတာဖြစ်ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ဖက်ကြားပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေဟာရွှေပြောင်းဒုက္ခသည်တွေဖြစ်လေတွေနဲ့ဘင်္ဂလားပင်လယ်အော်ကနေတဆင့်အဒမန်ပင်လယ်ကိုဖြတ်ပြီးထိုင်းနိုင်ငံအဲဒီကတဆင့်မလေးရှားအင်ဒိုနီးရှားနိုင်ငံတွေဘက်ရောက်ရှိခဲ့ကြတာဖြစ်ပါတယ်ဆူလာဝေစီကျွန်းကို2013ခုနှစ်ကတည်းကရောက်ရှိပြီးကုလသမဂ္ဂ UNHCR ရဲ့ဒုက္ခသည်လက်မှတ်ရရှိထားတဲ့ကိုအောင်နိုင်ဝင်းကတော့သူတို့ဒုက္ခသည်တွေကိုအင်ဒိုနီးရှားအစိုးရဘက်ကကူညီထောက်ပံ့ပေးတာမျိုးမရှိခဲ့ဘူးလို့ပြောပါတယ်
။အင်ဒိုနီးရှားနိုင်ငံအစိုးရရဲ့ပူးပေါင်းပါဝင်မှုပြီးတော့ထောက်ပံ့မှုကဏ္ဍညာတာမှုစသဖြင့်ပေါ့နော်အဲ့လိုမျိုးနိုင်ငံရေးပါတဲ့စိတ်ဆက်တွေတော့ပါပါဘူး။ဒီကနေ့ပြီးတော့1952ခုနှစ်ကုလသမဂ္ဂရဲ့ပြည်ရင်းစာချုပ်မှာအဲ့ဒါမှရေးထိုးခြင်းမရှိတဲ့အတွက်ဒီဘယ်နိုင်ငံသားမှသူ့ရဲ့နိုင်ငံမှာနိုင်ငံသားဖြစ်နေသမတ်ဆက်လည်းမရှိဘူးလေဒီသမတ်မှလည်းမဟုတ်ဘူးဆိုတာကကျွန်တော်ကန့်ကန့်ပြီးကန့်ဆိုတာဒီဖြစ်ချင်းစက်တာကတော့ချုပ်ခန်းကနေထွက်လာတဲ့အဲ့ဒီနေရာကိုစကြည့်လို့ပေါ့ပြပါရှိတဲ့လက်မှတ်တွေထိုးပေးရအဲ့လိုဆိုတော့အင်ဒိုနီးရှားနိုင်ငံရဲ့ကျွန်တော်နေကုန်နေနေရတာနေပြီးတော့ UN ကလက်အောက်မှာပဲနေနေရတယ် UN လုံးချက်ပေါ်မှာပဲမြည်ပြီးတော့လှုပ်ရှားဒီဘုံပါ
ဆူလာဝေစီကျွန်းမှာရခိုင်ပြည်နယ်ကရောက်လာတဲ့ဒုက္ခသည်မွတ်စလင်ရိုဟင်ဂျာအရေအတွက်235ယောက်ရှိပြီးသူတို့တွေဟာခွဲခြားဆက်ဆံခံရတဲ့အပြင်သတင်းဌာနတွေကအခြေအနေတွေတင်ပြရင်အင်ဒိုနီးရှားအာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံရတယ်လို့ကိုအောင်နိုင်ဝင်းကပြောပါတယ
်ဟိုသတင်းယူတဲ့သတင်းဌာနနေပြီးတော့ကျွန်တော်သတင်းဒီပိုင်းပြီးတဲ့ဆိုရင်ကျွန်တော်တို့ဘယ်လိုလုပ်ရလဲဆိုရင်လာဝကကိုလွတ်ပြီးတော့ရဲကိုလွတ်ပြီးတော့အချုပ်သားမှာထည့်ထားတယ်ကျွန်တော်တို့ဒီမှာရောဟင်ဂျာမှာရှိတဲ့ဒီကလေးတွေကနေပြီးတော့အယောက်40ဆိုပညာရေးဆုံးရှုံးတယ်ဒါတခုဒီမှာလူငယ်တွေရဲ့အနာဂတ်ဆုံးရှုံးမှုတွေအများကြီ
းအင်ဒိုနီးရှားအစိုးရကတော့ရခိုင်ပြည်နယ်ပဋိပက္ခဟာဒေတာရင်းအရေးဖြစ်လာနေတယ်လို့မြန်မာအစိုးရကတတိပေးပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဧပြီလကဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာအင်ဒိုနီးရှားသမ္မတဝီဒိုဒိုဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တည်တံ့တွေ့ဆုံပြီးနှစ်နိုင်ငံရေးအပြင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိစ္စကိုပါဆွေးနွေးခဲ့တာပါဒ ဒါပေမဲ့လည်းအင်ဒိုနီးရှားနိုင်ငံတွင်းမှာရှိနေတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိစ္စမှာတော့အင်ဒိုနီးရှားအစိုးရကလစ်လျူပြုထားတယ်လို့မြင်ကြောင်းကိုအောင်နိုင်ဝင်းကပြောပါတယ
်။နိုင်ငံရေးပေါ်ပစ်ရကြပြောရတဲ့နေရာမှာပဲပြောတာသိရတကယ်တကယ်သူပြောစင်ပြောထိုက်တဲ့အာဏာသုံးလို့ဩဇာအာဏာသုံးလို့ရတဲ့နေရာမှာသူရနိုင်ငံမှာကျွန်တော်တို့အတွက်ဒီမှာသူပြောဆိုတာလုပ်ပြီးတာအဲ့လိုမျိုးစာတကလက်ခံလို့ရတဲ့အဲ့လိုအနေဖြားလုံးဝလုံးဝကျွန်တော်တို့မှာမရှိဘူးတွေ့လည်းမတွေ့ပါဘူး
အင်ဒိုနီးရှားနိုင်ငံမှာဒုက္ခသည်အရေးအတွက်အများဆုံးကတော့အာဖဂန်နစ္စတန်နိုင်ငံကဖြစ်ပြီးအီရန်၊ Iraq ၊ Syria ၊ Somalia ၊ Myanmar ၊ Sri Lanka ၊ Pakistan ကလာတဲ့ဒုက္ခသည်တွေလည်းခိုလုံနေကြပါလေရှင
်။မင်းညနေမေးမြန်းတင်ပြခဲ့တာပါ။ရခိုင်ပြည်နယ်ဘူးတီတော်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာအကျန်းဖက်လှုပ်ဆောင်နေတဲ့သူတွေနဲ့အဖွဲ့တွေကိုဖော်ထုတ်ပြီးအကျန်းဖက်ဥပဒေနဲ့အရေးယူပေးဖို့အမျိုးသားလွှတ်တော်မှာတို့တော့အမတ်တွေကမနေ့ကတောင်းဆိုလိုက်ကြပါတယ်ဒီဒေသလုံးုံရေးအတွက်မကြသေးခင်ကပဲတက်မတော်ကအင်အားတိုးမြှင့်ခြားထားပေမဲ့ရခိုင်ဒေသကိုထိထိရရောက်အကာအကွယ်ပေးနိုင်မဲ့အစီအစဉ်တွေချမှတ်ဖို့ကိုလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်အပြည့်စုံကိုတော့ VOA သတင်းနောက်မေခါကတင်ပြပါမယ
်ရခိုင်လွတ်တော်အမတ်ကရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့နေရက်စွန့်ခွာပြေးနေရတဲ့တိုင်းရင်းသားတွေနေရက်ပြန်လာပြီးအခြေတကျရပ်တည်နိုင်ရေးအတွက်ကယူတဆိုင်လှုပ်ဆောင်ပေးဖို့အမျိုးသားလွှတ်တော်မှအဆိုတင်ခဲ့တာပါဒီအဆိုနဲ့ပတ်သက်ပြီးဘူးတီတော်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာအကြမ်းဖက်လှုပ်ဆောင်နေတဲ့သူတွေနဲ့အဖွဲ့တွေကိုအမြန်ဆုံးဖော်ထုတ်ပြီးအကြမ်းဖက်ဥပဒေနဲ့အရေးယူပေးဖို့ကိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်နိုင်ငံတော်ဝန်ထမ်းဆောင်နေသူတွေကိုတပ်ဖြတ်ခဲ့တဲ့အော်တိုဘာဖြစ်စဉ်ဟာနိုင်ငံတော်လုံခြုံရေးကိုထိပါစေတာမို့အကြမ်းဖက်ဖြစ်စဉ်အဖြစ်သတ်မှတ်ပြီးအဲ့ဒီဖြစ်စဉ်နဲ့ဆက်ဆက်ပတ်သက်နေသူတွေကိုအကြမ်းဖက်ဥပဒေနဲ့အရေးယူပေးဖို့လွှတ်တော်ကိုတင်ပြလာသူကတော့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးကြီးစိုးရွှေပါ
တို့ဖြစ်ပါ၍မောင်တော်ဒေသမှာယခုတိုက်ခိုက်နေတဲ့အဖွဲ့ကြီးဒင်ဂဒီအကြမ်းဖက်သမားများဒင်ဂဒီအကြမ်းဖက်အဖွဲ့ဖြစ်တဲ့အတွက်အမျိုးသားလွှတ်တော်ကြီးကဒင်ဂဒီအကြမ်းဖက်သမားအဖြစ်သတ်မှတ်ပေးပါရန်ရည်သားစွာတင်ပြပါတယ်အစိုးရနဲ့လွတ်တော်မှာအကြံပေးမှုသတ်မှတ်ပေးခြင်းဖြင့်နိုင်ငံတကာအဖွဲ့ကြီးများနှင့်ပြည်တွင်းပြည်ပအဖွဲ့ကြီးများမှလူခွင့်ရေးဗန်ပြပြီးထောက်ပံ့ကူညီနေသည့်မီဒီယာများဝါဒပြစီရင်ခြင်းများရပ်တန့်သွားမှဖြစ်ပြီးအကြံပေးဥပဒေအရကူညီနိုင်မှာဖြစ်ပါတယ်ထောက်ပံ့ကူညီမှုများအချို့ UN များနှင့် INGO များပါဝင်နေခြင်းနိုင်ငံတကာအကြံပေးအဖွဲ့ကြီးများနှင့်ဆက်ဆက်နေခြင်းတို့ကြောင့်အကြံပေးအဖွဲ့ရှိသတ်မှတ်လိုက်ပါကနိုင်ငံတကာမှအကြံပေးတက်ဖြတ်ရေးဖြင့်ကူညီထားနိုင်မှာဖြစ်ပါတယ်
ရခိုင်ပြည်နယ်မဲဆန္ဒနယ်အမှန်ငါးကရခိုင်လွတ်တော်အမတ်ဦးမြင့်နိုင်ကတော့တက်မတော်ဘက်ကလုံခြုံရေးအင်အားတိုးယူထားတာတင်မဟုတ်ပဲထိရောက်တဲ့အစီအစဉ်တွေနဲ့ရခိုင်ဒေသကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်
။မောင်တော်မြို့နယ်ထဲကျွေးရပေါင်း280ရှိပါတယ်။အစိုးရစာတင်ကျောင်းက184ကျောင်းပဲရှိပါတယ်။ RB စာတင်ကျောင်းက1620ကျောင်းတိရှိနေပါတယ်။ဒီ RB စာတင်ကျောင်းတွေကိုအသက်3နှစ်ကနေမူလတန်းအလယ်တန်းအထက်တန်းတက္ကသိုလ်အထိကျွန်တော်ရှိနေပါတယ်။ဒီအရပင်စာတီကျောင်းတွေမှာနိုင်ငံတော်အလှမ်းမရှိပါနိုင်ငံတော်သချင်းကိုမဆိုပါနိုင်ငံတော်အလှမ်းကိုအလေးမပြုပါဒီအရစာတီကျောင်းတွေမှာဘာတွေကိုတင်ကြားနေတယ်ဘာတွေကိုပူရှနေတယ်ဆိုတာကိုအစိုးရအနေနဲ့သိရှိရန်လိုအပ်နေပါပြီကျွန်တော်တို့နိုင်ငံမှာရှိတဲ့တရားသားတွေတောင်တရားနာဘာသာစကားတင်ကြားရေးအတွက်အခုထိအသေးအဝါမရရှိသေးပါကျွန်တော်တို့ရခိုင်ပြည်နယ်တွေဒီတော့များပြားလာတဲ့အရစာတီကျောင်းတွေကိုဘယ်လိုဆောက်ခဲ့တယ်ဘသူတွေထောက်ပံ့နေတယ်ဒေကရရပြီးရက်တည်နေတယ်ဆိုတာတွေကိုအစိုးရအနေနဲ့သူအရေးတူဆောင်ရွက်တဲ့အရာတစ်ခုအနေနဲ့ထောက်ပြဆွေးနွေးလိုက်ရပါတယ
်ဒီဆိုနဲ့ပတ်သက်လို့လာမယ့်တောက်ကြနေမှသာဆက်လက်ဆွေးနွေးသွားဖို့ရှိနေပါတယ်တက်မတော်ဘက်ကပြီးခဲ့တဲ့သတင်းပတ်ကနေစပြီးဒီမြို့နယ်တွေရှိရာမေယူတောင်တန်းတစ်လျှောက်မှာတက်အင်အားကိုတိုးမြင့်ချထားလျက်ရှိပါတယ်တက်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်မဲ့အနေထားကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလည်းနိုင်ငံနယ်ကြားဒေသမှာလုံခြုံရေးတွေတိုးမြင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေကဖော်ပြကြပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးတင်ဆိုးကလည်းဘင်္ဂလားဒေ့ရှ်ဘက်မှာနေကြောင်းဆောင်တက်အင်အားတွေတိုးချက်ချထားတာတွေ့တယ်လို့သူကပြောပါရယ်
ကျွန်တော်တို့သူတလောက်ဆိုရင်အဲ့ဒီနေသက်ချောက်မှာကြီးရယ်ဘော်ဒါကစစ်ပြားတော့နေဘာကိုထိုးထားတာတော့ရှိတယ်အားအားပဲရှိတယ်ဒီနေရာတချို့ရေဖူဂျီကန်ရပါလေရှိတဲ့နေရာမှာတော့အေးစစ်စစ်ပ
ါရခိုင်ပြည်နယ်အတွင်းအခြေအနေဟာခုချိန်ထိတည်ငြိမ်မှုမရှိသေးတယ်လို့အကြမ်းဖက်မှုတွေလည်းဆက်ပြီးရှိနေပါသေးတယ်အကြမ်းဖက်တပ်ဖြတ်ခံရမှုတွေမကြာခဏတွေ့နေရပြီးပြီးခဲ့တဲ့နှစ်အော်တိုဘာလကနေဒီနှစ်ဇူလိုင်လအတွင်းတိုက်ဆုံခဲ့တဲ့အပြစ်မဲ့ပြည်သူပေါင်းအယောက်40နီးပါးရှိနေတယ်လို့ပျောက်ဆုံးသူကလည်းအယောက်30ရှိနေပါတယ်ရှင်
ပြည်ဝသတင်းနောက်မမေခရဲ့သတင်းပြဖို့ချက်ဖြစ်ပါရခင်ဗျာ။ VOA အမေရိကန်တန်ကကြာသာပတေးနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါဗျ။အခုတော့အများစိတ်ဝင်စားနေကြတဲ့ဘောလုံးသတင်းကိုပြောပြမှာပါ။29ချိန်မြောက်အရှိတောင်အာရှ SEA Game အားကစားပြိုင်ပွဲတွေမှာမြန်မာဘောလုံးအသင်းက semi final ကိုတက်ရောက်နိုင်မှာတေချာသလောက်ရှိနေတယ်လို့အားကစားသမားဟောင်းတွေနဲ့ဘောလုံးပွဲစောင့်ကြည့်လေ့လာနေတဲ့ဝါသနာရှင်တွေကပြောကြားလိုက်ကြပါတယ်။အုပ်စုပွဲစဉ်တွေမှာမြန်မာအသင်းကစင်ကာပူနဲ့လာအိုအသင်းတွေကိုအနိုင်ရလိုက်ပြီးနောက်အခုလိုသုံးသပ်ပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်။မလေးရှားနိုင်ငံမှာဩဂုတ်လ14ရက်နဲ့16ရက်နေ့တွေမှာကျင်းပခဲ့တဲ့အုပ်စုအေပွဲစဉ်တွေမှာမြန်မာဘောလုံးအသင်းကစင်ကာပူအသင်းကို2-0မရှိနဲ့အနိုင်ရခဲ့တယ်လို့မနေ့ကကျင်းပတဲ့မြန်မာလာအိုပွဲမှာလည်းမြန်မာကလာအိုအသင်းကို3-2နဲ့အနိုင်ရလိုက်တာပါအနိုင်ကိုအတော်များများကိုမြန်မာတိုက်စစ်မှုအောင်သူကတွင်းခဲ့တာဖြစ်ပါတယ်မြန်မာအသင်းဟာဘရူနိုင်းအသင်းနဲ့ဩဂုတ်လ18ရက်နေ့ကစားမှာဖြစ်ပြီးအိမ်ရှင်မလေးရှားအသင်းနဲ့ဩဂုတ်21ရက်နေ့မှာကစားမှာပါအုပ်စုပွဲမှာမြန်မာအသင်းက semi final ကိုတက်လိမ့်မယ်လို့သုံးသပ်သူကတော့ American Maryland ပြည်နယ်မှာနေထိုင်တဲ့မြန်မာလေရွေးစင်ဟောင်းကိုယ်သမားဥယျင်ထွေဖြစ်ပါတယ
်အချိန်နဲ့ကြည့်ရရင်လက်ရှိမှာမြန်မာက6မှ9ပွဲနိုင်6မှဒုတိယလိုက်နေတာမလေးရှားအသင်းနဲ့ဆိုင်ရင်ဂိုးကလည်းတွင်းဂိုးကလည်းများလာတယ်အတွက်သူအခြေဆုံးမှာဖြစ်တယ်ကျွန်တော်ကြည့်တဲ့အချိန်နဲ့ရတော့ semi final အကျိုးဘလူးဝတ်တက်မဲ့အချိန်မျိုးရှိတယ်နောက်ကစားမှာ Brunei နဲ့ပြီးတော့မှမလေးရှားနဲ့ကစားမှာ Asian နဲ့နောက်ဆုံးမှကစားမယ်ဆိုတော့ဒီ Brunei ကိုဂိုးပြတ်နဲ့နိုင်ရင်ဟုတ်တယ် semi final တက်သွားပြီပေါ့နော်
ပြီးခဲ့တဲ့ပွဲတွေကိုကြည့်ရင်အုပ်စုအေမှာမြန်မာအသင်းကအုပ်စုဘိုဖြစ်လာနိုင်တယ်လို့သုံးသပ်သူကအိန္ဒိယနာပြည်နယ်အိန္ဒိယနာပိုလစ်မြို့မှာနေထိုင်ပြီးဘောလုံးပွဲတွေစောင့်ကြည့်လေ့လာနေတဲ့ဝါသနာရှင်ကိုမင်းမင်းဖြစ်ပါတယ
်မြန်မာအသင်းကစင်ကာပူပွဲမှာတာမန်ပဲလာအိုနဲ့ပွဲကြတော့တော်တော်ဆိုးရဗျခြေဆက်မကောင်းဘူးဗျဟိုဒါပေမဲ့သူတို့ရဲ့တင်းဝကအဖွဲစည်းထားတာကြာလာပြီဆိုတော့သူတို့ရဲ့နားလည်မှုနဲ့ထိမ့်ဆော့သွားလို့ဒီလိုအနိုင်ရတာဗျဒါပေမဲ့မြန်မာပွဲတွေကတပွဲတပွဲပိုကောင်းလာတဲ့အစဉ်လာရှိတယ်ဗျ။အော်ဘရူနိုင်းတို့အနိုင်ပါဗျ။မလေးရှားကလည်းဒိုင်တို့ဘာတို့ညစ်နီးတာမရှိခဲ့လေမြန်မာဟန်ဆော့ပါစီအနိုင်ဗျ။ကျိတ်တွေပဲမြန်မာစင်ပီးပိုင်နဲ့တက်မယ်။အုပ်စုဖို့ဖြစ်ဖို့များပါတယ်
။မြန်မာအသင်းပါတဲ့အုပ်စုအေမှာအင်ရှင်မလေးရှားစင်ကာပူလာအိုဘရူနိုင်းတို့ပါဝင်ကြပြီးတစ်ဖက်အုပ်စုဘီမှာတော့လက်ရှိချန်ပီယံထိုင်းဗီယက်နမ်အင်ဒိုနီးရှားဖိလစ်ပိုင်ကမ်ဘောဒီးယားနဲ့တီမောတို့ပါဝင်တာဖြစ်ပါတယ်။semi final မှာထိုင်းအသင်းနဲ့တွေ့ဖို့များတယ်လို့ကိုမင်းမင်းကမြင်ပါတယ
်အဓိကထိုင်းနဲ့တွေ့ဖို့များမယ်ထင်တယ်အင်ဒိုနီးရှားကဟိုထိုင်းကိုတည်ကစားထားတယ်အဲ့တော့ထိုင်းကဗီယက်နမ်ကိုနိုင်ငံမှအုပ်စုဘိုဖြစ်မှာလေဗီယက်နမ်ကအခုဆိုအုပ်စုဘိုဘက်မှာပထမဖြစ်နေတယ်ထိုင်းနဲ့တွေ့ရင်တော့မကြည်ပွဲတွေပေါ့နော်တကူတီတပွဲမှမနိုင်ဘူးလေဒါပေမဲ့16နှစ်အောက်မှာတော့ထိုင်းကိုအဲ့လိုဒီမှာကျွန်တော်တို့မြန်မာပြည်မှာအရှင်ပွဲကဒီလူတွေကြီးပဲအများစုပါဝင်တဲ့အုပ်စုကတော့နိုင်ခဲ့ဘူးတဲ့တူရီစီကိုနဲ့ဆိုတော့ဒီပွဲမှာဆိုတော့ကျွန်တော်တို့ရဲ့မျှော်လင့်ချက်တော့မလေးရှားကလည်းကိုယ်မြန်မာပြည်အရှင်ပုံစံမျိုးဖြစ်နေတဲ့အတွက်တော့ကျွန်တော်တို့နိုင်မယ်လို့ထင်ပါတယ်ဗျထိုင်းတော့မြန်မာတင်းဘလူးပွဲတက်လိုက်ပါမယ
်မြန်မာအသင်းအနေနဲ့နောက်တန်းကိုလွန်အောင်ထိန်းနိုင်ဖို့နဲ့အသင်းလိုက်စီးလုံးစွာကစားဖို့လိုလိမ့်မယ်လို့လက်ရွေးစင်ဟောင်းဥယျင်ထွေးကပြောပါတယ်
ထိုင်းအသင်းအားဆိုရင်သူတို့စနစ်တကျပြိုထောင်လာတဲ့ဘောလုံးသမားတွေအများကြီးဗီယက်နမ်နဲ့ဒီတိုင်းပဲဆိုလိချင်းဒီဟိုစနစ်တကျပြိုထောင်လာတဲ့ဘောလုံးသမားဆိုတော့ကျွန်တော်တို့ကဟိုခံစစ်ပဲကစားတာတိုက်စစ်ပဲကစားကစားအားသာကြတော့လေဗီယက်နမ်တို့ယူရီးယားတို့ကကျွန်တော်တို့ပမာခင်းနဲ့ပူပြီးနေနဲ့အလေးသာနေတယ်ဒါကြောင့်မို့တယောက်တည်းထိုးပေါက်ကစားပေးမယ်လေကျွန်တော်တို့တင်းဝကစားပြီးတော့ကစားရင်တော့အောင်မြင်မှုအများဆုံးရမယ်လို့ကျွန်တော်မြင်နေဗျာကျွန်တော်အရေးကြီးတာတော့နောက်တန်းခံစစ်ပါဗျာခံစစ်ကတခါကျရင်ကျွန်ကျွန်ရပါတယ်အဲ့ဒါကြောင့်နောက်ခံနောက်တန်းကိုလည်းနည်းနည်းလေးအရေးကြီးပါတယ်ရှေ့တမအောင်သူရှိတယ်အောင်သူကလည်းတခါတလေတခါထိုးပေါက်လိုက်ရင်သူ့ရဲ့တိုက်စစ်အားလည်းတော့ခမန်းလေးပါပဲဗျာ
2015ခုနှစ်ကစင်ကာပူမှာကျင်းပခဲ့တဲ့28ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာတော့မြန်မာဘောလုံးအသင်းဟာနောက်ဆုံးဘောလူပွဲအထိတက်ခဲ့ပြီးအဲ့ဒီမှာထိုင်းအသင်းကိုရှုံးပြီးဒုတိယငွေတစိမ့်ဆုတာရခဲ့ပါတယ်အရှိတောင်အရှပြန်ပွဲတွေမှာမြန်မာအသင်းကနောက်ဆုံးအကြိမ်ရွှေတစိမ့်ရခဲ့တာကတော့1983ခုနှစ်တုန်းကဖြစ်ပါတယ်ခင်ဗျာ
DOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ30 40 50တို့ကနေစပီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကန္တာကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ကျွန်တော်တို့အများကြီးတဲ့ဟာတွေရှိပါတယ်ဦးကျော်စံသားရဲ့ဟိုဗရင်းမော့ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်ပဲရမယ်အမိုက်တွေလည်းဝင်လာတယ်အဲပိတ်ထားလိုက်ပြီဆိုရင
်မြမယင်ကျေးမှုအလားအလာနဲ့ပတ်သက်လို့စာရေးဆရာချစ်ဦးညွန့်နဲ့ဆွေးနွေးထားတာကိုနောက်ပိုင်းကြားရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြမပြည်ဆိုင်ရာအဒိဒါအာဘောနဲ့သတင်းဆောင်မတွေကိုဥကျော်ဇန်တာနဲ့ဒေါ်လာတန်တို့ကစူးစီးတင်ဆက်ထားတာပ
ါမြမနိုင်ငံအခြေခံအဆောက်အဦအတွက်ယင်းနှိမ့်ညွန့်နှံမှုလိုအပ်တဲ့နယ်ဆိုင်ဆိုတဲ့ကောင်းစဉ်CN Power ရည်သားထားတဲ့ဆောင်မကို Nikki Asian Region မှာဖတ်ရပါတယ်။အခြေခံအဆောက်အဦတည်ဆောက်ရေးအတွက် 2040 ပြည်မှာစီလာရမယ်။ယင်းနှိမ့်ညွန့်မှုပမာဏဟာမြန်မာနိုင်ငံမှာအခုခါမှာတဝက်လောက်ပဲပြည့်မီနိုင်သေးတဲ့အတွက် 54 သန်းသောလူဦးရေကိုစီးရဲနွမ်ပါမှုကကဲတင်နိုင်မဲ့မျှော်လင့်ချက်မှင်းမိန်နေပါတယ်။နိုင်ငံပေါင်း90ကိုလေ့လာဆုံးသတ်ပြီးထုတ်ပြန်ထားတဲ့ Global Infrastructure Outlook အဖွဲ့ရဲ့အစည်းအဝေးခန်းစာမှာမြန်မာနိုင်ငံအခြေအနေဟာအဆိုးဆုံးဖြစ်နေပါတယ်။မြန်မာနိုင်ငံရဲ့လူအချက်ဟာဒေါ်လာသန်းပေါင်း130ကျော်ရှိနေပြီးအတော့ကိုကြီးမားနေတယ်လို့ဖော်ပြထားပါတယ်။ဒါဟာမြန်မာပြည်သူတွေလျှက်စစ်မီမရှိပဲလမ်းပန်းဆက်သွယ်မှုမရှိပဲနေကြရမယ့်သဘောဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်အစိုးရအတွက်လည်းကြီးမားတဲ့စံကုန်မှုဖြစ်နေပါတယ်။မြန်မာနိုင်ငံအတွက်အခြေခံအဆောက်အဦလိုအပ်ချက်အလားအလာမှီးမိန်နေခြင်းဟာနိုင်ငံတကာအတွက်စိတ်ပျက်စရာဖြစ်ပါတယ်။ဆယ်စုနှစ်များစွာအတွင်းမှာဒီမိုကရေစီနှိကြကြရွေးကောက်တင်မြှောက်တဲ့အစိုးရ NLD အစိုးရတက်လာခဲ့ပေမဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကတော့မျောလင်းတာဝင်ရောက်မလာခဲ့ပါဘူးဒီလိုဖြစ်ရတာတသိသိသာအဖြစ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဆိုင်ရာအခြေအနေမရင်မရဖြစ်နေပြီးခြားခြားပျက်စီးမှုနဲ့ပဋိပက္ခတွေဖြစ်နေတဲ့အတွက်လည်းဖြစ်တယ်လို့ဆိုပါတယ် Global Infrastructure Hub ဖွယ်ရဲ့အမှုဆောင်အရာစီချုပ်ဖြစ်တဲ့ Chris Hitchcock ကတော့မြန်မာနိုင်ငံဟာရေရှည်စီးရဲမွဲတင်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ပြည်ပပုဂ္ဂလိကယင်းနှိမ့်ညွန့်နှံမှုကိုအပူတပြင်းလိုအပ်နေတယ်လို့ထောက်ပြပါတယ်ဒီလိုယင်းညွန့်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အတွက်လည်းနိုင်ငံတွင်းမှာအ திக အဖြစ်အာဂရီမှုကင်းစင်ရေးပွင့်လင်းမြင်သာမှုရှိလာရေးနဲ့တသမတ်ထဲလုတ်ကင်ဆောင်ရွက်သွားဖို့လိုအပ်တယ်လို့လည်းပြောဆိုပါတယ်။အခုလက်ရှိအခြေအနေဟာလွန်သောစစ်ပျက်စရာကောက်နေပြီးမြန်မာအစိုးရအနေနဲ့ယင်းညွန့်နှံမှုကိစ္စကိုကင်တွယ်မဖြေရှင်းနိုင်ဘူးအလေးအနက်မထားနိုင်ဘူးဆိုရင်အကြက်တွင်းနိုင်ပဲရှိရဲဆွဲကြောင်ရေးသားထားပါခင်ဗျာ။
ဆက်လက်ပြီး Washington DC ရှိကာကွယ်နှင့်စီးရေးကိစ္စရပ်တွေနဲ့ပတ်သက်လို့သတင်းတောက်တူဖြစ်တဲ့ Alex Lazar ကလွတ်လပ်တဲ့သတင်းမီဒီယာနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ဒွိဟဖြစ်နေမှုဆိုတဲ့ကောင်းကြီးနဲ့ writer သတင်းမှာသူ့အမြင်ကိုရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာနဲ့ဆက်ဆံရေးညံ့နေတယ်။ဒါကြောင့်လည်းပဋိပက္ခဖြစ်ပွားနေတဲ့နိုင်ငံမှာဒီမိုကရေစီဖော်ဆောင်ဖို့သူ့ရဲ့ကြိုးပမ်းအထောက်အမှုတွေကိုအဟန့်တားဖြစ်စေနိုင်မလားလို့ရေးသားထားပါတယ်။ဒါပေမဲ့ခုလိုအာဏာရှင်ဆန်းဆန်းဆက်ဆံတာဟာရည်ထားတဲ့အနေအထားများဖြစ်လေမလားပြည်သူအခွင့်အရေးတွေသိဖွင့်ပေးလိုက်ရင်စစ်အစိုးရဟောင်းအာဏာပြန်ရပြီးလူ့လက်မှုနဲ့ဒီမိုကရေစီကိုနောက်ပြန်ဆုတ်သွားမှာဆိုရင်လို့လားလို့လဲဆောင်းပါးရှင်ကမေးခွန်းထုတ်ထားပါတယ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်မဖြစ်မီက1988ခုဒီမိုကရေစီစံတပြတ်မှုတွေတွင်ဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကြောင့်အနောက်နိုင်ငံဒီမိုကရေစီထောက်ခံသူတွေကြားမှာသူမဟာသူရဲကောင်းဖြစ်ခဲ့တာပါ1989ခုနှစ်ကနေ2010ကြာနေအိမ်ကျေကျုပ်အချင်းချင်းကြက်ခံရပြီး1990ခုနှစ်မှာနိုဘယ်ညဏ်ရေးဆုကိုချီးမြှင့်ခြင်းခံရတာဖြစ်ပါတယ်။ဒါပေမဲ့ခုလက်ရှိမှာတော့ဒီပုံရိပ်ဟာမှေးမိန်လာနေပြီးလူခွင့်ရှိရှိသူတွေနဲ့သတင်းတောက်တွေကမီဒီယာပေါ်သူမရဲ့ဆက်ဆံမှုကိုအားအသင့်ခဲ့ကြပြီးလက်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်လို့ရရှိထားတဲ့တိုးတက်မှုတွေဆုပ်ယုံမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်က Jadi Migabe, Suya Luya Dwine Patelu, Nangam Bind Drin Tana Dwiga, Tote Drin Migu, Akopi, Zibugla Drin Tana Dwigu, Kakwagwa Tabu, Nangangu Pyogede Lu, Pigere Drin Bagabe, Rider Zima, Popia Tabari, Pidrima Setavi, Ubri Chosechau Kajigu, Chikambi, Ubri Sa, D. Pikere Naupai, Amuvang Nezong Shise Shigeyaga, and Tom Sichau Don Sansuji, Suya Tela Bina Baima, Mubang Kunse Tonghu Shigere Lu, Benmimago Koga Bide, Samba Shinga Taupia Tabari, Dabian Dri Media, Jura Zangriga, Don Sansuji had Rinza Shilin Bueduga Relu, Bidwin Dri Media Rinnez Gap, Josu Mu, Tim Shibi Mele, the Carly Ron, Hanganaga Drin Tana Rinne, Dija, Josu Dadri, Shigere Jang, Samba Ma, Taupia Tabari Shin.
ဆရာရှင်များမြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဖက်ကနေရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်အခဲနာကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတက်မတော်ဟာနိုင်ငံရေးမှာဦးဆောင်မှုအခက်အခဲနာမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတက်မတော်အနေနဲ့ရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလ
ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဖြူရဲ့အီးမေးလ်လိပ်စာ
လာမယ့်စနေညဗီအေတိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကဖို့ချမှာဖြစ်ပါတယ်။ဒီဂရိမလေးကျင်ပြမယ်
EDM အသုံးကတော့
Go up in smoke
ဖြစ်ပါတယ်။ GO go you be up go up ကအပေါ်ကိုတက်သွားတာ I N N S M O K E smoke ကဒီနေရာမှာမိကိုအတွင်ဆိုတော့ စကိုက်ထုံရဲ့လုံးကောက်အဓိပ္ပာယ်ကတော့မိကိုအတွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုကိုမိလောင်လို့မိကိုအတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကျန်ရစ်ခင်မယ်သဘောဖြစ်ပါတယ်ဒါကြောင့်မလို့ EDM အဓိပ္ပာယ်ကတော့အချီနီအလဟတ္တကျန်ရစ်တံမျိုးကိုဆိုတာဖြစ်ပါတယ်ဒီ
Our medical research project was cancelled halfway, so 5 years of hard work went up in smoke. Our medical research project was cancelled halfway, so 5 years of hard work went up in smoke. Go up in smoke.
ဒေါ်လာလာတန်ပို့ချတဲ့ EDN အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာခုတော့ဥကြဆန္ဒရဲ့မြန်မာရေးသုံးသပ်ချက်ပါဒီတစ်ပတ်မှာတော့လက်ရှိ globalization နဲ့ internet online media တွေတွင်တယ်လာတဲ့ခင်မှာအစဉ်အလာမြန်မာယဉ်ကျေးမှုရဲ့အလားအလာဘယ်အခြေအနေမှာရှိနေပါသလဲခေတ်လိုက်လူငယ်တွေရဲ့အကြိုက်ပြောင်းလဲလာတဲ့ကိစ္စကိုအပြည့်မြင်သင့်သလား
ထင်းကျောင်းဖြောက်မှတ်ပေးနိုင်သလားဆိုတာတွေကိုစာရေးဆရာချေဦးညိုနဲ့အတူဦးကျော်စံသာတို့ဗီအိုအေဝါရှင်တန်ဒီစီရုံးမှာဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုနားဆင်နေပါပြီ။တချင်းညိုကျွန်တော်ဆွေးနွေးခြင်းတဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရွေးပေါ့ဆရာနိုင်ငံရေးစီးပွားရေးအရွေးကိုတော့တော်လေးတိုင်းတာလွယ်ပါတယ်နိုင်ငံသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေ ဆိုတော့ပထမဆုံးမြင်တာကမြန်မာနိုင်ငံ ya yin jin mu ya be lo ywe ni de le ywe ro ywe ni ma bo yin jin mu pya so ya ni ro pyo lo ma ya bu bo le so lo ywe ha si wo ywe da la nau ko ywe da la be wo ywe da la sa tin shwe ma bo sia a chen chen sia patma au so ye bu ya tong tan yin jin mu a be lo ywe ni de tin ma le sia
u jo san ga ye di a ywe wo ma pyo kin ma di culture and civilization bo yo yin jin mu lu pyo dan ha chano lo ma culture and civilization yo yo ni u ma india so yin da sia pa lu de ya chano pa da India so yin sabratti sabratta kasha sabratti sabratta Japan so yin belo kasha o ta myo kho le civilization ta myo kho jano ro wa ro yin chin mu lu pyo lai da ne ai the ma kasha civilization yo ba ni lo a na taim ma kwe u ai lo yo ni lo belo phi cha le so lo yin chin mu lu pyo lai tin pyo lai dai ma a mya na le da ga a pa ji ba bu ba nya ba se myo bo so ga yee di bo ai lo be na le de yin chin mu so da ha jano ro wa culture ဝယ်တည်တယ် civilization သိမသိဘူးအဲ့တော့ယဉ်ကျေးမှုဆိုတာကကျွန်တော်ကတော့ culture ဆိုတဲ့တစ်ခုစလုံးကိုပြောချင်တ
ယ်ဟုတ်ကဲ့အကောင်ပါတယ်ဒေါက်တာသန်းထွန်းကတော့ culture ကို delay လို့ပြန်ပြီးတော
့
civilization ကိုယဉ်ကျေးမှုလို့
ပြန်ပြန်ဟုတ်ကဲ့အ
ကောင်ပါတယ်နှစ်ခုလုံးကိုပြောလို့ရအောင်
ဟုတ်ကဲ့နှစ်ခုလုံးပေါ့နော
်ဟုတ်ကဲ့
အဲ့တော့ယဉ်ကျေးမှုအရွေကိုဘယ်လိုရွေ့နေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေ့နေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးပြနောက်ကလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးရွေ့နေအဲ့ဒါကနည်းနည်းပြန်ကားနေတယ်ကောတဲ့ကျစ်လက်မှုမရှိဘူးဖြစ်နေတယ်။ဘာလို့ဆိုတော့ဒီဟိုဟိုနေပေါ့ဟိုရှင်းဟောင်းကိုထိန်းသိမ်းခြင်းနဲ့ပုဂ္ဂိုလ်များကလည်းဒီလိုဖြစ်နေတယ်။ဟိုတဲ့ခစ်သစ်ကိုလိုက်မဲ့ပုဂ္ဂိုလ်များကလည်းဒီလိုဖြစ်နေတော့အဲ့နှစ်ခုကလည်းဟိုထိတ်တဲကြီးတော့မတွေ့ဘူး။သို့သော်ရှင်းမတက်ပဲနောက်မဆိုပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့အဲ့တော့ရှင်းဟောင်းကိုထိန်းသိမ်းခြင်းနဲ့လူတွေကတော့တစ်ပိုင်းပေါ့လေ
။
ခစ်သစ်သွားခြင်းနဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရလားဆရာ
ရပါတယ်ရပါတယ်ဒါကတော့ဟိုဒီ globalize ကတော့ဘယ်ဘူးမှရှောင်လွှဲလို့မရတဲ့ကိစ္စလေဒါသဘာဝဓမ္မကိုဖြစ်နေပြီဒီချိန်မှာဒီလိုဖြစ်ရမှာပဲအဲ့တော့ဒီအဲ့ဒီဒီ globalization ရရက်ခတ်လာတဲ့ဒီအစ်စ်အစ်စ်သောဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional နဲ့မပြတ်အောင်အစ်စ်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်အရေးကြီးတာအသိဉာဏ်တွေရပါအသိပညာအကြီးဆုံးပါပဲအသိပညာနဲ့ရေစစ်သူလို့စိတ်ယူရမယ်ဟု
တ်ကဲ့
ကျွန်တော်တို့အများကြီးတဲ့ဟာတွေရှိပါတယ်ဥကျော်ဆောင်ကရေဟိုဗရင်းမောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်ပလီရမယ်အမိုက်တွေလည်း
ဝင်လာပဲအ
ဲပိတ်ထားလိုက်ပြီဆိုရင်ဘာမှတော့ပြဿနာမရှိဘူးသို့တော့မှောက်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စရာတက်ရမယ်အဲတန်စရာအသိဉာဏ်ပညာလေ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုထပ်မပေးမလဲအဲ့ဟာကိုဆရာတို့အနုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အများနဲ့ထိတွေ့နေတဲ့ပုဂ္ဂိုလ်တွေအော်ဘလောက်အော်ဇာလွှမ်းမိုးမှုရှိနေပါသလဲမြန်မာနိုင်ငံမှာအခြေအနေက
ဟုတ်ပါပြီအဲ့ဒီအသိဉာဏ်ပညာကအားလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှရနိုင်လဲဆိုတော့အဲ့ဒါပညာကြီးပဲ education ပဲအဲ့ဒီ education စနစ်မငြိမ်သမျှမမှန်သမျှကာလပတ်လို့အဲ့ဒီအသိဉာဏ်ပညာကောင်ကျော်ချဖြစ်နေမှာလို့ကျွန်တော်ထင်တယ်အဲ့ကျွန်တော်တို့တွေပြောနိုင်ခေါ်နိုင်ရေးနိုင်ဘလောက်ပြန့်လာမှာလဲဒီဘက်မှာเนาะအဲ့ဒါကြောင့်မို့ဒီပြောလိုက်ရင် education ပါလာပြီကျောင်းမှာစ
အဲ့ရ education ဘက်ကိုလည်းဆရာလည်းကျောင်းဆရာလုပ်တဲ့ပုံကိုကျွန်တော်အတူဆုံးခဲ့ကြရဲဆိုတော့ပေးရမယ်တော့မယ်တခွန်းကျွန်တော်ခက်ကြတာကျွန်တော်ကစနစ်သိပညာရေးဆိုရကျွန်တော်ဖြတ်တတ်နေတယ
်
အခုထိလည်းစနစ်ကစစ်တုံးပဲ
စနစ်
ချင်းစအဲ့တော့ဘယ်လိုပြောရင်ပါလဲအဲ့ကိစ္စလည်းမှတ်ချက်တစ်ခုပေးပါဦး
အေးညာတလုံးနေဒီစင်ပါတွေကြီးရဒီအခုသိရတဲ့အခုလည်းမြန်မာပြည်မှာဥကျော်ဆောင်လာရဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များပညာရေးဝန်ကြီးကိုလည်းမကြိုက်တဲ့လူတော်တော်များတယ
်။
အခုလဲဟိုဟာဆန်းလိုက်၊ဒီဟာဖြတ်လိုက်၊ဒီဟာလွတ်လိုက်၊ဒါဖြတ်လိုက်ဆိုတော့ဒါကမဖြစ်ကောင်းတဲ့အရာပဲ။အဲ့တော့ဒီခုနနိုင်ငံရေးမတည်ငြိမ်မှုတွေ၊ပြည်ရေးစစ်တွေနော်အချင်းချင်းခြားနာတွေပါလေ။အဲ့ဒါလည်းဖြစ်တယ်လည်းဖြစ်ပေါ့။တစ်ချိန်တည်းမှာအဲ့ဒါဒီပြီးမှပညာရေးကိုကင်မယ်ဆိုရင်ကတော့ရှိပြီးတော့မျှော်လင့်ဝေးပဲ။အဲ့တော့အဲ့လိုဖြစ်တယ်လည်းဖြစ်တစ်ချိန်တည်းမှာဒီပညာရေးကိုသေးသေးချာချာကင်တွေပြီးတော့သင်ငယ်ကစပြီးမူလကစပြီးအဲ့လိုလုံနိုင်မှအသိဉာဏ်ပညာဟာတော်လို့တဘာဝကြစွာဖြစ်တည်လာမယ်ဒီအရွယ်ကြီးဥမာကျွန်တော်တို့ရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကြမ်းမှသွားပြီးတော့ educate မလုပ်နဲ့မရတော့ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့နောက်တစ်ခုကအဲ့ရင်းကျင်းမှုနဲ့ထိတွေ့နိုင်တဲ့ channel တွေဟိုတုန်းကဆိုဇတ်တပင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုကြည့်ကြမှာပေါ့ဆရာအခုဆိုဇတ်တပင်ဆိုတော်လေးမင်းမင်သွားပြီလို့ထင်ပါတယ
်
အယုတ်ရှင်ယုံသွားပြီးတော့ယုတ်ရှင်ကြီးရဲ့အလေးထားတော့ဘလောက်စီးသေးလဲအဲ့ဒါလွှမ်းမိုးမှုရှင်ကစာပေဆိုလို့စာကောဖတ်ကြသေးလားအခုလူတွေကအင်တာနက်မှာအွန်လိုင်းမှာပဲသူကြဆိုတော့ဒီဟာရဲ့ impact ကရောဒီဟာရဲ့ ghiyak ကရောဘလောက်ထိတွေ့ရပါလဲ
စာပေယုတ်ရှင်သဘင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ 有些呢，吉他个路路家伙要咋面呢？是么变呢？那不比如 affected 些的嘛，就带我们不细的。有些用的嘛，细话的计较话的。那比如说，像我们妈咪嘛，在厂内个嘛，么细的 video 用力的呢，哎那里也来变烂的。所以说，他有些不，吉他来变烂的，都是吉他嘛变起来了，就我们妈唱。几样咯？这反正你比如，我讲说，开包这一单不？开包这一单嘛，两码的，老呢，等呢，起比了，哦，养了张，我比了那创业的，两码才几单了，都离咱那些高呢。哎，老平常心里过那个嘞，都是该干心里来头，对比了，就是俺底下办的，都到嘞，听了可以么包对包。哎咯，啥别个咯，我就上来，就那湖南比了么？就那轮流哈，那湖南嘛，啥怕俺那些嘞轮流去办的，啥怕大我。哦，对比了，没抽烟，我不。哎咯，呼噜钱嘛，十八不奈多嘞，不奈多，可能 online 的，可能媒体的，包来的卡家咯，喏，像那你妈记得的，有些晓得些嘛，你妈那老老人家了呗，但是都是十八的啦，都也对得起来老人家了。我妈家咯，这个我管，这个东西来，都在里面里的，像那当然我表来发表我的嘛，哎咯，我没怕乌拉没怕的，俺那是不是？像那老人家嘛，
哎咯。นุปัญญาสาเบพันติมุดาลุละมุเนี่ยปัสสะเปยก็เลยไม่จริงมาเลยเนมาไหนมาနိုင်ငံရေးအဖြစ်လွလန်းကိုတိုင်းတာလို့ရတယ်သတင်းလွလခွင်းဆိုရင်သိသိကြတယ်ဖြစ်ရတယ်တွေ့ရမရှိအဲ့ဒါစာเบအနုပညာဖန်တီးမှုကလွလမှုဘယ်လောက်ရှိပါ့မလဲ
လွလမှုဆိုတဲ့နေရာမှာဟိုစာเบစီ
ရေးလို့မရှိတော့ဘူးဟုတ်ကဲ့
ဆက်ဆံရှိတော့ဟုတ်ကဲ့เนาะဆက်ဆံမရှိတော့ရေးလို့ရပါပြီဒါပေမဲ့အရေးကြီးတာကဒီ freedom လွတ်လပ်မှုပေါ့နော်အဲ့ဒါကအလုံးစည်တဲ့ responsibility နဲ့တွဲနေပါလေအဲ့တော့လွတ်လပ်မှုဆိုဆိုင်ဆရာပြောရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပိုရေးကြည့်ပါလေဟိုခုနကလိုပုံနှိပ်တာတွေတားတာပြူတာတွေအဲ့လွတ်လပ်မှုတခြ
ား
စိတ်ဆိုင်ဆရာရဲ့စိတ်ကလွတ်မြောက်နေရမယ
်ဟုတ်ကဲ့
ကျွန်တော်ဆိုတာလွတ်လပ်နေရမယ်ဘာနေရနေလွတ်မြောက်နေရမလဲပုဂ္ဂိုလ်ဆွဲဝါဒဆွဲစနစ်ဆွဲအဲ့ဒါဒေသဆွဲစတဲ့အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့ဆိုင်ဆရာရဲ့ရင်ထဲမှာကသူ့ရဲ့ဇူရတဲ့စိတ်ကြီးကအဲ့လိုဖြစ်နေရမယ
်ဟုတ်ကဲ့အ
ဲ့ဒါမှ creativity ရထွက်လာမ
ှာဟုတ်ကဲ့ဆိုအဲ့ဒီ creativity ကလွတ်လပ်စီလာဥမာဖြင့်စတိုင်ရသရောစာရေးလို့ဖန်ခံရတာရောတရားစွဲခံရတာမျိုးကြတော့အဲ့ဒါကိုကသတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒီဒါဟာစတေယာဟာဟိုစတေယာကြောင့်ဖန်ခံရတယ်တရားစွဲခံဆိုတာမရှိကောင်းတဲ့ကိစ္စပါမရှိတဲ့ကိစ္စပါစတေယာဆိုတာဘု து စုလောင်းလို့ရတယ်ကောင်းမှန်းဆက်တဲ့ဆာပြေးရအင်္ဂလန်ထုံးရတယ်။ဒါပေမဲ့အဲ့ဒါကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူရဆိုတော့ဒါတော့မဖြစ်သင့်ဘူး။အဲ့တော့လွတ်လပ်မှုဟိုနည်းနဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလွတ်လပ်မှုမရှိဘူ
း။ဆိုတော့အခုလောလောဆယ်မှာအဲ့ဒီအမှုပညာပုံစံပေါ်ဆရာရဲ့ဒီ aesthetic form ဘယ်လိုပုံစံမျိုးဟာအခုလူငယ်ရမှမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်တယ်ဆရာ။ခုနကပြောဂီတလားရုပ်ရှင်လား
။အာဂီတ
။ဂီတ
။ပြောမယ်ဆိုရင်တော့ဂီတ။ဒါပေမဲ့ဂီတနော်ဦးကျော်ဆောင်လိုက်ยีเรกีตาสาสูริเลยยีเรหลูเลยตอบได้เลยสูเรหลูเลยตอบได้เลยดีเรเบนเลยตอบได้เลยดีโหเราโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโหโအယုတ်ရှင်ကတော့အချိန်ကြီးကဟိုယုတ်ရှင်ကတော့နည်းနည်းဟိုသူတို့ဟောဆိုညင်းညက်ခုညာလို့ရှိသေးတယ်လဲထွက်နေတယ်ဇာတ်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအမှုပညာပုံစံနှစ်သက်မှုပေါ်ဆရာရဲ့
ဟုတ
်ပဇတ်နေစာရဲ့ taste လို့ပေါ့
စာ
ပါမြိုင်တစ်ခြားတစ်ခုကိုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အ
ဲ
ဆိုလူငယ်တွေရဲ့အကြိုက်နည်းနည်းတစုံတစ်ခုပြောင်းလဲမှုရှိလာတယ်ယုတ်ရှင်တို့ဘာလို့မှဆိုရင်တော့အဲ့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောနိုင်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစဖာအားနေတယ်စဖာဖောက်ကျွန်တော်ကပြန်ပြန်မီးလိရှိတယ်ခင်ဗျအဲ့လိုဆိုရင်လူကြီးတွေဘလောက်စဖာလို့လို့ဆိုတော့လူငယ်တွေကသူတို့အစ်စ်ကိုသူတို့လူချင်းလာပဲဒီ taste ကသူတို့ကတတ်မှတ်နေလေလူငယ်တဘာပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပြေးဖို့ရည်ကြီးတယ်မှန်မှန်ကန်ပြေးဖို့ကပြေးကြပါလေပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ hip hop တိကျတာဘယ်နဲ့ကဘာညာပြောလို့မရအောင်လို့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာစံမြန်မာစံကြိုက်တဲ့လူငယ်တွေအများကြီးရှိတယ်ရရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ဟို aesthetic ကိုလည်းပေါ့ဟိုဟိုဟိုခံစားနိုင်မှုစွမ်းအားဟာမသေးပါဘူးပေးတဲ့သူတွေမပေးနိုင်လို့ဆိုရင်ဖြစ်ပါတယ်အဲ့လိုကျွန်တော်မြင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ပထမပိုင်းမှာနားလိုက်
ဟုတ်ကဲ့ပါဟုတ်ကဲ့
ူကျော်စံသာတင်ဆက်သွားတဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရခဏအလှည့်ရောက်လာပါပြီအခုဒီဘက်မှာတော့လူငယ်သတင်းသမားမထထက်ခန့်ရဲ့အမြင်တွေကိုနားဆင်ရပါမယ်မန်မိုးဖြူစီစဉ်တင်ဆက်ထားတာပါ
ဆရာဒီရန်ကုန်မြို့ပြင်ဒီတောင်တကုန်ဆိုတဲ့နေရာနေဝဲဟိုလဲအဲ့ဟိုတကုန်တက္ကသိုလ်ကနေပဲရတယ်ဝဲရပြီးတော့မှဒီ journalist လောကထဲကိုစပြီးရောက်တာပေါ့နော်အခုလက်ရှိမှာတော့ထပ်တော့အဲ့ BBC Media Action ရလူငယ် Radio အစီအစဉ်မှာလုပ်တယ်လူငယ်တွေနဲ့အများနဲ့ဖြည့်တွေ့နေရတယ်ဆိုလိုတာဟိုလူငယ်ရေဒီယိုအစီအစဉ်လုပ်တဲ့အတွက်ဟိုအထူးသဖြင့်အဲ့ဒီလက်ကလူငယ်တွေနဲ့အများနဲ့ဖြည့်တွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနောက်သူတို့ပတ်ဝန်းကျင်ဘာတွေကောင်းမှုလုပ်နေလဲဆိုတဲ့ဟာတွေကိုအများနဲ့ကိုကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့တစ်ချိန်လုံးဖြည့်တွေ့နေရတယ်အဲ့ဒီအတွက်ကိုကလူငယ်တွေမှာဘာအခက်အခဲရှိလဲဆိုတာသိပါတယ်ဥပမာဆိုပါစို့ဒီလက်ကလူငယ်တွေဆိုရင်ဟိုသတင်းချက်လက်ရတာအရင်အားနေတယ်ဆိုတော့သူတို့တခုသင်တန်းနေပါလေရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူးအဲ့လိုမျိုးအခက်အခဲတွေသူတို့ရှေ့ကသွားတွေ့ရတာပေါ့နော်ဟာသူတို့ရန်ကုန်လာပြီးသင်တန်းနေပါလေလာတက်နေတော့မှဟိုမသွားရဲမပြောရဲမဆူရဲအဲ့ဒါတွေဖြစ်တယ်သူတို့မှလည်းရေချင်းတွေရှိရတာနဲ့မှသူတို့မျိုးဖြစ်နေတဲ့ဟာတွေကိုသူတွေမှသွားရဲပြောရဲဆူရဲခေါ်ထုတ်ရဲအောင်ဆိုပြီးတော့မှစီစဉ်တခုလုပ်လိုက်တယ်အဲ့ဒါဘာလဲဆိုတော့ community reporting လို့ခေါ်တယ်ကိုရက်ရွာဒေသမှာရှိတဲ့ပြဿနာတွေကိုကိုကိုယ်တိုင်ဆက်လက်တွေကိုသတင်းထံသားတွေပေးပို့တာပေါ့အဲ့ဆိုလူငယ်တွေကပါဖြစ်လာလဲဆိုတော့သူတို့ရဲ့ရွာမှာဘာတွေအခက်အခဲဖြစ်နေလဲ။နောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်။ဥပမာတစ်ခုဆိုရင် ARD တိုင်းမှာအဲ့လုတ်ခဲ့တဲ့ရဲ့ရွာအခြေပြုတင်ပြပို့တဲ့ဟာဆိုရင်ရွာမှာသူကအင်ဖော်တွေဒီမြို့ပေါ်တက်ပြီးမှအိမ်အကူလုတ်တဲ့ကောင်မလေးတွေရှိတယ်။အဲ့ကောင်မလေးတွေကအဆင်မပြေလို့သူ့ရွာကိုသူပြန်ရောက်နေတယ်။အဆင်မပြေဘူးဆိုတော့မှထမင်းနေဆိုရင်အေးခဲနေရာကြီးကျွေးရတာလို့တစ်ခါတည်းထမင်းမကျွေးပဲထားတာလို့အဲ့လိုမျိုးအင်းရှင်နေရအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပြောဘဲနဲ့ကိုယ့်ရောက်ကိုပြန်ရောက်ပြီးတော့မှရွာရဲ့လေအလုပ်ကိုပဲလေလုပ်ကိုင်းလုပ်ကိုပဲလုပ်ကိုပြန်ရောက်တဲ့လူငယ်တွေရှိတယ်။တချို့လူငယ်တွေကလည်းအင်းရှင်ကအဆင်ပြေတယ်။အဆင်ပြေတဲ့အတွက်သူကတစ်ခေါက်ခါခါပြန်လိုက်သွားလိုက်အင်းရှင်စီပြန်လိုက်ရွာကိုလာလေလိုက်အဲ့လိုမျိုးအဆင်ပြေတဲ့လူတွေလည်းရှိတယ်။ရှိတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်။ပြောတော့ထပ်တော့ကနေမှသူတို့ကိုအဲဘယ်လိုမျိုးအစီအစဉ်လုပ်ရလဲဗာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူ့ရွာလူတွေကိုတခြားမေးမြန်းပြီးတော့မှဒီရတော့ပြန်ပြမှာအစီအစဉ်တွေပြန်ပေးပို့တာပေါ့နော်အဲ့မှာဗာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးဒီအရာဒီတိုင်းမှာနေတယ်ရူးရူးတမ်းတဲ့လူငယ်ပဲဖြစ်တယ်ဆိုပေမဲ့သူ့ပတ်ဝန်းကျင်မှာရှိတဲ့အခက်အခဲကြံစည်တာတွေကိုသူ့ကိုယ်တိုင်တရားလုပ်ပြီးတော့မှဒီရူးရူးအစီအစဉ်ပေးပို့ရတဲ့အဲ့အခက်အခဲတွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားတွေကိုပြန်ပြမှာကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူ့ရွာအတွက်လည်းအကျိုးရှိတယ်နောက်ပြီးတော့သူ့အတွက်လည်းငါလည်းလုပ်နိုင်တာပဲဆိုတဲ့ဟာမျိုးရတာပေါ့လေဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အဲ့မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲသူတို့တွေအလုပ်ကိုင်အခွင့်အလမ်းနဲ့ပတ်သက်ပြီးဘယ်လောက်ခက်ခဲကြလဲဒါမျိုးကိုကသင်မျိုးမျက်စိနဲ့ညင်နေရတယ်ဘာပို့ပြီးမှခံစားရတယ်လဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေတိချက်ပို့ပြီးမှလူငယ်တွေရဲ့အတန်တိချက်ပို့ပြီးကြဲကြဲလောင်လောင်ထွက်လာအောင်လို့ဟိုလုပ်မယ်ဆိုပြီးမှစိတ်ထဲမှာငိုရေရရှိပြီးသားဒီတန်းနောက်ဆက်လုပ်သေးရဘာဖြစ်လို့သူတို့တွေကအဲ့လိုမပြောရဲမဆိုရဲဖြစ်ရတာလဲပေါ့လေနောက်လူကြီးရက်ွက်လူကြီးလာပြီးဆိုရင်တော့မှအချိန်လုံးယူကျိုးပြီးတော့မှအဲ့လိုမျိုးနေနေရတဲ့ဟာကြီးကအစင်မပြောကိုကိုရန်လည်းအဲ့လိုနေရာကနေကြီးလာတယ်။နောက်ကျေးလက်ဒီမှာလည်းဒီလိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်။ဆိုတော့ဒါတွေကိုတိချက်ပို့ပြီးမှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးမှအစင်ပြေအောင်ထိတ်လျှောက်ပြီးထက်ရက်ဒီအလုပ်ကိုင်နောက်ကြောက်ကိုလုံနေတဲ့ရေဒီယိုအစီအစဉ်ကိုအသုံးပြုပြီးမှသူတို့တွေကိုပို့ပြီးကြောင်းအားပေးသွားဖို့ပဲဆက်ပြောနေပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ။ VOA American တန်ကကြာသာပရိနိမနက်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါလေ
။မရိဒန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ထုတ်လုပ်နေတဲ့စီမံကိန်းတွေအဆုံးတိုက်ရေးရည်ရွယ်ပြီးမြောက်ကိုရီးယားပေါ်စီးပွားရေးအရာဖိအားပေးမဲ့ရေးယူတန်းခတ်မှုတွေထပ်တိုးဖို့ဆုံးဖြတ်လိုက်ပါတယ်။အခုကျမတို့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကပြင်ထန်ပါတယ်။ မြောက်ကိုရီးယားကသူ့ရဲ့အပြုအမူတွေပေါ်တာဝန်ယူလာအောင်တညီတညွတ်ထဲဆက်ပြီးတော့ဆောင်ရွက်သွားကြမှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်မတ်နီကီဟာလီကပြောပါတယ်။အခုလိုဆုံးဖြတ်ချက်ချဖို့မေပေးခဲ့ကြသူအားလုံးအထူးသဖြင့်မြောက်ကိုရီးယားနဲ့တင်းဆောင်းမခံတဲ့ဆက်ဆံရေးရှိနေတဲ့ကြားကပဲပိတ်ဆို့တန်ခတ်ရေးကိုမေပေးခဲ့တဲ့တရုတ်နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းတန်မတ်ဟာ တ်ခဲ့သမျှထဲမှာအကြီးဆုံးဖြစ်ကြောင်းတန်မန်ဟာလေးကပြောလိုက်ပြီးဒီဆုံးဖြတ်ချက်အရမြောက်ကိုရီးယားကပြပပို့ကုန်ရဲ့သုံးပုံတစ်ပုံကိုပိတ်ဆို့ထားနိုင်မှာဖြစ်ပြီးဒါဟာဆိုရင်မြောက်ကိုရီးယားအစိုးရရဲ့အမျက်အစုံကိုအမေရိကန်ဒေါ်လာ1ဘီလီယံဝန်းကျင်လောက်ဖြတ်တောက်နိုင်တယ်လို့ပြောပါတယ်။မြောက်ကိုရီးယားအစိုးရဟာတရားမဝင်တဲ့နျူကလ িয়ার နဲ့ဒုံးလက်နက်တွေစီမံကိန်းအတွက်ဝင်ငွေရဖို့ပြည်သူပြည်သားတွေကိုမိုင်းတွင်းနေစက်ရုံလုံရုံတွေမှာအာရမအလုပ်စေခိုင်းပါတယ်။အာဏာရှင်အစိုးရဟာရေကြီးရေရှာမှုကြောင့်ပျက်စီးဆုံးရှုံးမှုနဲ့ဒီနှစ်နှောင်းပိုင်းမှာဖြစ်လာနိုင်တဲ့မိုးခေါင်ရေရှာတန်တို့ကိုဖြေရှင်းနိုင်ဖို့နိုင်ငံတကာရဲ့အကူအညီတွေကိုဆက်လက်တောင်းခံနေတဲ့ကြားကပဲကိုယ့်ပြည်သူတွေအရေးထက်သူ့ရဲ့ရန်လိုရန်စမှုကိုသာပိုးပြီးအလေးထားတာကိုတွေ့နေရပါတယ်။နောက်ဆုံးပြတ်ထန်းတဲ့ပိတ်ဆို့တန်းခတ်မှုတွေဟာတိတာထင်ရှားတဲ့ရှေ့တိုးဆောင်ရွက်ချက်ဖြစ်နေပေမဲ့လည်းမြောက်ကိုရီးယားအာဏာရှင်အစိုးရရဲ့အန်ဒီယကြီးလာတဲ့ဥပဒေမဲ့နျူကလ িয়ার ထုတ်လုပ်မှုကတော့စီနေစေဖြစ်တဲ့အကြောင်းကိုလည်းတန်မတ်ဟာလီကသတိပေးထားပါဗျ။တန်မတ်ဟာလီကမြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုအဟောင်းတွေကိုရောအစ်စ်ကိုပါအပြည့်အဝလိုက်နာဆောင်ရွက်ကြဖို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ပြီးတည်ငြိမ်အေးချမ်းရေးဆိုတဲ့ကျမတို့ရဲ့ရည်မှန်ချက်ကဆက်ပြီးရှိနေတော့မှာပဲကျမတို့လိုချင်တာကလုံခြုံရေးနဲ့မြောက်ကိုရီးယားအပါအဝင်နိုင်ငံအလုံးရဲ့တာယာဝပြောရေးသာဖြစ်ပါတယ်လို့လည်းသူကပြောပါတယ်အခုချိန်ထိကတော့ဒီဆုံးဖြတ်ချက်နဲ့အကြီးဆုံးဖိအားကိုအပြည့်အဝပေးမှသာလျှင်မြောက်ကိုရီးယားရဲ့ပြုမှုဆောင်ရွက်မှုတွေကိုပြောင်းလဲသွားစေနိုင်မှာပဲဖြစ်ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။ routine ဆက်ခဲ့တာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်နဲ့တာဖြစ်ပြီး BOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ BOA အစီအစဉ်တွေကိုလိုင်းနိုမီတာ19.25ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှနိုင်ငံတကာသတင်းအကြီးအကျယ်ကိုဦးကျော်စံတာကပြောပြမှာဖြစ်ပါတယ
်။ပြည်ရဲ့ရပိုင်းကဖြစ်ပွားခဲ့တဲ့ဗဂျီးနီးယားပြည်နယ်ရှာလော့တ်ဗီလ်မြို့ကအမျိုးသမီးတူသေဆုံးခဲ့ရတဲ့အကြမ်းဖက်ပဋိပက္ခနဲ့ပတ်သက်ပြီးလူမျိုးကြီးစိုးရေးဝါဒီတွေကိုရောသူတို့ကိုတုံ့ပြန်တဲ့ဆန္ဒပြသူတွေကိုပါအပြစ်တင်ရမယ်လို့တညီတညွတ်ထပြောကြခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ဟာဝေဖန်မှုတွေနဲ့ဆက်တိုက်ရင်ဆိုင်နေရပါတယ်။သမ္မတရဲ့ဒီမှတ်ချက်ကြောင့်သမ္မတရဲ့စီးပွားရေးအကြံပေးကောင်စီကအရာရှိကြီးခနူးတုတ်ထွက်သွားခဲ့ပြီးတဲ့နောက်ထိတ်တန်းကုမ္ပဏီအုပ်ချုပ်ရေးမှုတွေနဲ့ဖွဲ့စည်းထားတဲ့စီးပွားရေးအကြံပေးကော်မတီနှစ်ခုကိုသမ္မတကဗုဒ္ဓဟူးနေ့မှာဖျက်သိမ်းလိုက်ပါတယ်။စီးပွားရေးသမားတွေကိုဖိအားပေးမနေတော့ပဲကော်မတီနှစ်ခုကိုဖျက်သိမ်းလိုက်ပြီလို့သူကဆိုပါတယ်။ဒီမတိုင်ခင်တရက်တုန်းကတော့နှုတ်ထွက်တဲ့လူရဲ့နေရာမှာလွယ်လွယ်ကူကူလူစားထုတ်လို့ရပါတယ်လို့သူပြောခဲ့တာပါ။နှုတ်ထွက်သူအကြီးအကဲတူကဆိုရင်လူမျိုးရေးခွဲခြားမှုနဲ့လူသက်မှုဟာလုံးဝဆက်စုပ်ဖွဲ့ကောင်းပြီးဒီကိစ္စမှာသမ္မတဟာပြက်ပြက်သားသားယက်တည်ရမယ်လို့ဆိုပါတယ်။နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအမုန်းတရားနဲ့အကြမ်းဖက်မှုကိုဆုတ်ချလိုက်ပြီးသူတို့ရဲ့ပြည်သူတွေအကြမ်းမှာဒါတွေအတွက်နေရာမရှိဘူးလို့ဆိုပါတယ်။အလားတူသောပဲနိုင်ငံတော်ရှင်းနေချုပ် Jeff Sessions ကလည်းလူမျိုးရေးခွဲခြားမှုလူမျိုးကြီးဝါဒအမုန်းတရားအကြမ်းဖက်မှုစတာတွေဒီလိုမကြာခဏပေါ်ထွက်လာတာကိုလုံးဝလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။မြောက်အမေရိကန်ပိုင်းဂွန်ကျွန်းနီရေပြင်ကိုဒုံးလက်နဲ့နဲ့ပြစ်လွှတ်မဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာစိတ်ကိုညံ့မျောမြင်ကြီးမားပြီးဆင်ခြင်သုံးသက်တဲ့ဆုံးဖြတ်ချက်ကိုထမလိုက်တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းကိုဦးကျော်စန်းသာပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုမိနစ်6နိုင်နေ9နိုင်အထိလိုင်းလူမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.